တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရန်ကုန်မြို့မှာမကြသေးခင်ကအစ်စ်ဖွင့်လိုက်တဲ့ညာဈေးတန်းကဈေးသည်တွေရဲ့အခက်အခဲတချို့ကိုဈေးသည်တယောက်ပြောပြထားတာအရင်ဆုံးဖွင့်ပြပါရစေ
မော်တယ်ခုနလားနေပြောဒီဘက်ကိုမဲချလိုက်တာလေကာနာဘက်ကိုကြာတာပေါ့ဒီညာဈေးသားမှာပဲဈေးသည်တွေဘာတွေကတော့တနေ့ကုန်ပဲရောင်းပါတယ်တချို့ကညနေပိုင်းစားတော့ဆိုင်နေဖွင့်ကြတယ်ရောင်းတာဝယ်တာအကုန်လုံးနေရာကအကုန်ဆင်ပြေတယ်ရင်းမိရစာပြောကြရမလို့သူကညာလမ်းအော့တယ်လေပစ္စည်းတွေကိုဒီမှာမထားဘူးလူလည်းမစားရဘူးဆိုတော့လေဒီပစ္စည်းတွေကိုထားဖို့ပို့ဖို့ဆိုတာတော်တော်မလွယ်ဘူးတကားကနဲ့ကားကနဲ့မလွယ်ဘူးအခါနဲ့ဆိုတော့လေတော်တော်ခက်ခဲဖြစ်တယ်ထားစရာမရှိတော့ဒီညသေးတာမှာပဲစောင့်ပြီးတော့ပဲပစ္စည်းလေးတွေအဲ့မှာကိုယ်တည်းကိုထည့်ပြီးခံဆောင်ဖို့နေရတာပေါ့လမ်းမထားခဲ့ရင်လည်းသူတို့လာဖမ်းပါလေအဲ့အဝေးဆက်ရတဲ့လူတွေပေါ့အခုကအဲ့ဒါတွေဒုက္ခရောက်နေတ
ာလေ။ပကိုးတိုင်းအုပ်ဖို့မြို့နယ်ဂုံညင်းတန်းကြေးရွာအုပ်စုဘိုကုန်းရွာမှာလမ်းခင်းဖို့စီမံချက်ရထားပြီးမှမခင်းပေးဘဲထားတဲ့အကြောင်းဒေသခံတယောက်က RFA ကိုပြောပြလာပါတယ်
။ပကိုးတိုင်းတာယာဝတီခရိုင်အုပ်ဖို့မြို့နယ်ဂုံညင်းတန်းအုပ်စုဘိုကုန်းကြေးရွာပါ။ကျွန်တော်အခုပြောချင်တာဂုံညင်းတန်းဘိုကုန်းကံတရားသွားရှောင်ဆိုပြီးတော့ပြီးခဲ့တဲ့2015-2016ကကြေးရွာနှစ်အုပ်စုလုံးဒီလမ်းကိုကျပါလေလို့တဲ့ကျေလည်ဦးစည်းတွေဒီသူလွတ်တော်ကုသလေတွေကကျွန်တော်တို့ရောက်မှလာပြီးတော့အစီဝေးလုပ်ပြီးတော့အတီးလင်းပြောပြီးသားပေါ့နော်မူလကျထားတဲ့လမ်းပေါ့တမိုင်း12ပေ6လက်မှ6ခဲလမ်းရေလက်တက်တာကုမ္ပဏီကနေပြီးတော့တင်တော်အောင်မီတာလမ်းဖြစ်ပါတယ်အဲ့ရောဘူကျေလည်ဦးစည်းမူနဲ့လမ်းကုမ္ပဏီတွေကဒီလမ်းကိုမခင်းဘဲနဲ့ပေါ့နော်28ရက်နေတော့ကျေလည်ဦးစည်းကအစီဝေးတစ်ခါတက်လို့ပါအခုလည်းကြာကြာရွာချောင်းလမ်းကိုလုံးဝခင်းမပေးနိုင်ဘူးပြောလို့ကျွန်တော်တို့သက်တမ်းရဝန်ကြီးဌာနကိုလည်းစာရီပို့ထားပါတယ်ဒီရွာချောင်ဘက်ကကြည်သူလူတို့ရတယ်ဒီလမ်းကိုလိုအပ်တယ်လို့အကူအညီပြီးတော့လုပ်ပေးနေပါတယ်။ဒါကိုကြည်လည်ဦးစည်းကကွန်ပဏီနဲ့ပေါင်းပြီးတော့ကြားတဲ့လမ်းကိုမခင်းမဲနဲ့အင်းမင်လမ်းကိုခင်းမဲဆိုပြီးတော့လုပ်ထားပါ
။နောက်ပေးစာတစ်စောင်ကလည်းဘကိုးတိုင်းကပါ။ညောင်လေးပင်မြို့နယ်မှာလမ်းတိုးချက်ဆောက်လုပ်တဲ့ကုမ္ပဏီကသစ်ပင်တွေခုတ်လဲပြီးပြန်ရောင်းနေတဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြပါတယ်
။ညောင်လေးပင်ရဲ့အချမ်းမှာဆိုရင်ပြင်ပုံတိုးကိတ်ကနေပြီးတော့ကျွန်တော်ညောင်လေးပင်မိုင်တိုင်း90ကနေပြီးတော့မိုင်တိုင်း98ကိုအိုလံပစ်ကော်မတီကတာဝန်ယူပြီးတော့ BOD စနစ်နဲ့ဥက္ကမှာလမ်းကြီးချဲ့တာလမ်းချဲ့တာတော့ဖွံ့ဖြိုးရေးအတွက်ကောင်းပါလေရင်ရောတွေချက်တယ်ဒါပေမဲ့ဒီလမ်းချဲ့တဲ့ဖွံ့ဖြိုးရေးကိစ္စကိုအကြောင်းပြပြီးတော့အပင်ကြီးကကျွန်းရှိမယ်မန်ဂျာရှားဆိုတဲ့ရေးရပင်တွေလည်းရှိတယ်စစ်တင်ဆိုတဲ့ဟာမျိုးတွေရှိတယ်ပုဂ္ဂိုလ်ပင်တွေလည်းရှိတယ်ဗျာအချို့တခြားရေးရပင်တော်တော်များများကိုလမ်းကောင်းမပေးမှရှိတယ်လိုအပ်တဲ့အပင်ကိုပဲခုတ်ပြီးတော့မလိုအပ်တဲ့အပင်တွေကိုကားကြီးကတော့အခုကတော့လမ်းမလို့ဘူးဆိုတာနဲ့လမ်းမီဝဲမှာရှိတဲ့တိတ်တဲ့နေကိုအုံခုတ်လဲနေတယ်ဗျ။အဲ့လိုခုတ်တဲ့အခါမှာလည်းလက်ရှိမျိုးတွေမှာတဲ့အယောင်းဝယ်လုပ်တဲ့လူတွေကတိတ်ပင်တွေကိုလိုက်လဲပြီးယူနေတာတွေ့ရတယ်ဗျ။ဒီအပင်တွေကကျွန်တော်တို့ပြည်သူတွေစိုက်ထားတာများတယ်။မဟုတ်ရသေးတိတ်ပင်စိုက်ပွဲတွေလုပ်တယ်။မှဌာနဆိုင်ရာတွေလည်းလိုက်စိုက်တာရှိရော။ဒီအပင်တွေကတချို့ဆိုရင်နှစ်ပေါင်း15-20ရှိတဲ့အပင်တွေရှိတယ်။ဆယ်စုနဲ့တန်းရှိတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကြိုးကျင်တာဗျ။ကလေးလက်ပတ်တွေပတူကနေပြီးတော့မှတာဝန်ခံပြီးတော့ခုတ်ခိုင်းတာလည်းပေါ့ဒီကရတဲ့ဝင်ငွေတွေဒီနေ့ပတ်တွေဘယ်လုံးကနေမှသုံးလဲဘယ်ဘတ်ဂျက်တွေဘယ်လိုသွားလဲဆိုတာလည်းတိတိကျကျကျွန်တော်တို့မသိဘူးမလွတ်တာရောလွတ်တာရောခုတ်နေတဲ့အစားမျိုးဆောင်လမ်းတစ်ခုကိုစီမံချက်တစ်ခုနဲ့တက်ဆိုင်ရအစိုးရနဲ့ညီလိုက်ပြီးတော့မှသွားရင်အားလုံးအတွက်ကိုရည်ရှိအစဉ်ပြေမယ်လို့အခုလိုချဲတဲ့ခါကမိဒါကကပ်ပြီးတော့လမ်းလေးကပ်လို့ဒါနဲ့တစ်ခါမိဒိုင်ထက်ရွှေ့ပြီးရင်အပင်ကိုပြပြီးတစ်ခါအပင်ပြဆိုင်နေဆိုတန်တရားလေးလည်နေတော့အကျိုးရလဲမှုကတိတ်မတိရဘူးဗျပျက်စီးရတယ်များများတော့တွေ့ရတယ်လို့ကျွန်တော်မြင်တယ်ဗ
ျစကိုင်းတိုင်းမုံရခရိုင်အရာတော်မြို့နယ်မှာလောင်ကစားပေါ်ပြီးဇာရိတပျက်စီးနေကြတဲ့အကြောင်းရေးလိုက်တဲ့စာတစ်စောင်ကိုလည်းဖတ်ပြပါမယ်နားဆင်ကြည့်ပါခင်ဗျာ
စကိုင်းတိုင်းမုံရခရိုင်အရာတော်မြို့နယ်နွားမသိန်းအရှိကြီးရွာမှာချဲဒီလောင်ကစားကိုဒိုင်ကြီးဖွင့်ပြီးလုပ်နေကြပါတယ်မန်ကလေးကိုတယ်လီဖုန်းနဲ့တင်ပေးပြီးလက်ခွဲရောက်နေတာပါဒါကြောင့်ရွာသူရွာသားတွေအချင်းပြတ်ခိုးဆိုးလာပါတယ်လှန့်ထားတဲ့မြေပဲတွေပဲစီတွေတယ်လီဖုန်းတွေငွေတွေအခုခံနေရပါတယ်ဆိုင်ကယ်တွေလည်းခဏခဏပျောက်ပါတယ်ဒါကိုအရာတော်မြို့ရဲ့ရေစခန်းကိုသွားတိုင်ပေမဲ့ဘာမှထူးခြားမလာပါဘူးသူတို့ကချဲဒီတိုင်းတွေချဲကော်မရှင်တွေပေးတဲ့လိုင်းချင်းငွေတွေယူပြီးဘာမှအရေးယူမပေးပါဘူးအရာတော်မြို့ဘော်ကရဲတွေကကိုကျိုးရှာပြီးပေါင်းစားနေပါတယ်ပြည်သူတွေလည်းမလုံခြုံတော့ပါဘူးအဲ့ဒီပြင်စီပင်သာကြီးရွာကအကြောင်းသားလေးတယောက်ကားတိုက်ခံရတာလည်းအခုထိတရားခံမပေါ်ပါဘူးရဲတွေလုံနေတာမောင်ခိုတစ်တွေလိုက်ရှာငွေတောင်းနွားမောင်ခိုတွေကိုငွေတောင်းချဲတိုင်းတွေကိုလည်းငွေတောင်းနဲ့တခုမမိတရားခံမမိမိလည်းငွေယူပြီးပြန်လွှတ်ပေးနေပါတယ်အရာတော်မျိုးနဲ့တနေ့လုံးမှာတရားဥပဒေမစိုးမိုးပြည်သူတွေဘဝမလုံခြုံတော့ပါဘူးဒီဒုက္ခတွေအမြန်ပပြဖို့ပြည်ထရေးဝန်ကြီးဌာနမှအမြန်ဆုံးအရေးယူဆောင်ရွက်ပေးပါရန် RFA တောတာရှင်ပေးစာကဏ္ဍကတဆင့်လေးစားစွာတင်ပြပါရခင်ဗျာ
ရခိုင်ပြည်နယ်ရမ်းပြဲမြို့နယ်ကြားချောင်းတိုက်နယ်မှာရဲအရာရှိတယောက်လက်စားနေတဲ့အကြောင်းကိုလည်းဒေသခံတယောက်ကအခုလိုပြောပြပါတယ
်ကျွန်တော်ခိုင်ပြည်နယ်ရမ်းပြဲမြို့နယ်ကြားချောင်းတိုက်နယ်အောင်လာကြီးရဲစခန်းမှုဟာဟိုမှုရတောင်ကမှုတရားဝင်တရားနည်းနည်းပါးပါခိုင်ရတော့လာရှိမှုနဲ့အမှုတွေတရားအဲ့လိုရှိရင်အဝင်တောင်းနှစ်ပေါင်းဝေးအထွက်နှစ်ပေါင်းဝေးပေးရပါတယ်ခင်ဗျာနေ့
နောက်တစ်ခုကတော့ရခိုင်ပြည်နယ်တန်ရွဲမြို့နယ်မှာအသိခံထားရတဲ့မြေတွေနဲ့ပတ်သက်လို့ဒေသခံတယောက်ပြောပြတာဖြစ်ပါတယ်နားဆင်ကြည့်ပါခင်ဗျာ
တန်ရွဲဘက်ကတင်းစီခံမြေတွေလေအဲ့ဒီမှာလေယာဉ်မြင့်နဲ့ချမ်းမြေမှာတင်းစီခံရမှုတောင်းမှုတွေတိုင်းကြားတဲ့ဥစ္စာကိုကျန်တဲ့စစ်စစ်ကုမ္ပဏီကမသိဘူးကုမ္ပဏီသိမ်းတာလို့စစ်တပ်သိမ်းတာလို့မြေတွေပေါ့6နေရာတင်းနေရာမှာနေအိက50 90 80အမှအကောင်တည်းမခေါ်တဲ့မြေတွေဖြစ်နေတာပေါ့သိမ်းတာပြောတယ်ဟိုနင်းနာကြီးရောကြီးပေးတာမဟုတ်မြေသိမ်းဥပဒေနဲ့အညီသိမ်းတာမဟုတ်ဥပဒေနဲ့သိမ်းတာလေးပေါ့ငါပဒီကကြီးဘက်မှာဆိုရဲစစ်ဘုတ်ချုပ်တွေတောင်းသိမ်းထားတဲ့မြေတွေရှိသေးတာပေါ့ပြီးခဲ့တဲ့သူကလည်းမှာအမှုဖြစ်နေတဲ့အမှုရောရှိတယ်ရုံးတက်ပြီးတော့တောင်းတူတရားဆွဲလာတဲ့သူတွေရောရှိတယ်ဆိုရရင်လေယာဉ်မြင့်အချိုင်းမြတ်တိတိခံရမှုအစစ်စစ်ကဖွဲ့တာအစစ်စစ်ဖွဲ့ရကြတယ်ပြီးခဲ့တဲ့ရပိုင်းမှာတောင်းတူခေါ်ပြီးတော့မစစ်ဖြစ်မဲ့လူမစုံလို့ဘာမစုံလို့အဲ့လိုလုပ်သွားပြီးတော့ကော်မတီအလုပ်မလုပ်တော့ဘူးတိုင်းစစ်ပေးရမှာသူ့တောင်းမရှိတာဘူးတခြားနယ်ဒီမှာပြေဆိုရဲဘရောင်းဆိုရဲစစ်နေကြပြီ
ရန်ကုန်တိုင်းမရန်ကုန်မြို့နယ်အမှန်နဲ့ရက်ကွက်မှာလောင်းကစားနဲ့မွေးရည်စေဝါပေါ်နေတယ်လို့ရဲတပ်ဖွဲ့ဝင်တွေကလည်းသူတို့နဲ့ပတ်သက်နေတဲ့အကြောင်းဒေသခံတယောက်က RFA ကိုစာရေးလိုက်ပါတယ်။နားဆင်ကြည့်ပါခင်ဗျာ
။မရန်ကုန်မြို့နယ်အမှန်နဲ့ရက်ကွက်ပေါ်တော်မူရဲကင်းကရဲအဖွဲ့တွေကိုခဝဲကြံစည်းကချဲတိုင်းဖဲတိုင်းနှလုံးတိုင်းမွေးရည်စေးတိုင်းတွေကပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ည9နာရီကနေ9နာရီကျော်အထိအရက်ပြာဆိုင်တွေမှာအစားအသောက်တွေနဲ့ဧည့်ခံနေပါတယ်။ဆိုင်ရှိမှလည်းရဲမော်တော်ဆိုင်ကယ်ကြီးတွေကိုတွေ့ရပါတယ်။အလားတူပဲဥအောင်မင်းလန်းထဲမှာရှိတဲ့နေကစခန်းမှုမိမဆိုရင်လဲဘသူတွေကချဲတိုင်းနှလုံးတိုင်းဖဲတိုင်းမူးယစ်ဆေးရောင်းနေအရက်ပုံးရောင်းနေဆိုတာကိုဘရင်အောင်ရဲစခန်းနဲ့ချိတ်ဆက်ပြီးတော့လိုင်းကြီးဖန်တီးပေးတယ်အမှုပွဲစားလဲလုပ်ပါတယ်စစ်ပြေးရဲပြေးတည့်ရခံပြေးတွေကိုတည့်ရနေမတိကျင်အောင်လဲစောင့်နေကြပါတယ်အခုဆိုရင်ကိုရဆိုင်တွေကအစားအနေဆိုရင်နှလုံးရောင်းပြီးညဆိုရင်မူးယစ်ဆေးနဲ့အရက်ပုံးတွေရောင်းကြပါတယ်အင်းစိန်လမ်းမကြီးနဲ့အထက်ဘဟိုလန်းအောက်ဘဟိုလန်းလမ်းမကြီးတွေဟာသူတို့ရဲ့ကြက်စားရနေရာတွေဖြစ်နေပါတယ်တချို့ယာအိမ်မှုဆဲအိမ်မှုတွေဆိုရင်လဲမူးယစ်ဆေးသမားလောင်းကစားသမားတွေဖြစ်တယ်လို့ကိုယ်တိုင်ထောင်ကြဘူးဒါမှမဟုတ်ရင်လဲမိသားစုတွေမှာထောင်ကြဘူးတဲ့သူတွေဖြစ်နေကြပါတယ်ဒါတွေဟာမရန်ကုန်မြို့နယ်မှာအမှန်တကယ်ဖြစ်နေပါကြောင်းရန်ကုန်တိုင်းရဲမှုကြီးတိဖို့အတွက်ပြည်သူတွေက RFA ကနေတဆင့်တင်ပြလိုက်ရပါတယ
်ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလို့သောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် BURMESEBarmis@rfe.org ဆိုတဲ့ email ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။